စကိုင်းတိုင်းကလေးမြို့မှာဒီကနေ့တောင်ဖီလာဘက်ကစစ်ကြောင်းကိုလက်နက်ကင်တပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းပစ်ခတ်မှုကြောင့်3သေဆုံးပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါဗျာ။
ကျွန်တော်တောင်ဖီလာဘက်ကစစ်ကြောင်းကိုသူတို့ကလာရောက်ဖြိုခွင်းတော့အမှတောင်သားတွေပုံတော့ကပုံတော့အဲ့ဟိုတောင်တာနဲ့မြို့လာပေါ့အိမ်ထဲမှာတောင်သားတွေပုံတော့အိမ်ထဲတွေဝင်ရှာပြီးမှပြက်တယ်ဒီနေ့ကျွန်တော်အဖကနဲ့နားမှာတယောက်ကြပါပြီဗျ။ကလေးမျိုးအနောက်ချမ်းဟိုဟာတက်တက်သခန်းချလိုက်တော့ပြီးတော့ကျွန်တော်ကဒီဘက်ကနေကျွန်တော်အရှိဘက်မှာရှိရလို့ရတယ်အဲ့လိုအထိုင်တစ်ဘိတ်ဟိုလုတ်တယ်ပြီးတော့ကျွန်တော်စိုင်ကယ်နဲ့တက်ပြီးမှတပေးလုတ်တယ်ဗျ။တယောက်သေးသုံးယောက်ဖမ်းခံရ၂ယောက်လောက်ထိရလို့ကြားရဗျ။
ဆန္ဒပြသူတွေကဖမ်းဆီးခံရသူကလည်းအနည်းဆုံး3ယောက်လောက်ရှိတယ်လို့ဆိုပါတယ်။စကိုင်းတိုင်းကောလင်းမြို့ရဲ့အရှေ16မိုင်အကွာမှာရှိတဲ့ခန္တာကျေးရွာကတိုက်နယ်ရဲကင်းကိုမနေ့တုန်းကပြည်သူတွေဝင်ရောက်စီးနင်းခဲ့ပါတယ်။အဲ့ဒီရဲစခန်းဝင်စီးခံရပြီးတဲ့နောက်မှာတော့တပ်ကအဲ့ဒီနေရာမှာတပ်ဆွဲထားပါတယ်။ဒီကနေ့ကောလင်းမှာဆန္ဒပြအုပ်စုတွေကိုလက်နက်ကိုင်တွေဘက်ကတားဆီးဖြိုခွဲတာတော့မလုပ်ခဲ့ဘူးလို့အဲ့ဒီမျိုးကဒေသခံတဦးကပြောပါတယ
်။မနေ့ကညနေရဲကင်းရဲကင်းဆိုတာကောလင်းရဲ့မြို့ရဲ့အရှိ16မိုင်မှာရှိတဲ့ခန္ဓာဆိုရဲကြီးရွာရှိတဲ့ခန္ဓာကြီးရွာတိုက်နယ်ရဲကင်းလေးရဲကင်းလေးကိုဆိုတာဟိုကြည့်သူတွေကတော့ဝိုင်းတာပေါ့နည်းနည်းပါးပါးလူအုံနဲ့အဲ့လိုထဲမှပျက်စီးတချို့ရရှိတယ်အဲ့တော့အဲ့ဒီဟာတော့ခုကမနေ့ညနေတည်းအဲ့ဒီစကံအဲ့အားလူစုခွဲလိုက်တယ်ကြွားကန်နေရထိန်ပြီးတော့မှလေကြီးရွာရောမရှိမရှိပါဆိုလို့ကြွားကန်နေနဲ့ညိနေပြီးတော့မှရဲတွေကရှောင်သွားတယ်အဲ့လူစုခွဲလိုက်တာပေါ့နော်ညနေပိုင်းရောက်တော့ကျရွှေဘုကတ်တက်ကတက်လာပြီးတော့အခုတက်ကတော့အဲ့မှာတော့ဆက်အဲ့မှာလည်းတက်ဆွဲထားပါတော့ထိတ်တိုက်တွေ့တယ်လို့ဖြစ်ပြီးတော့မှနည်းနည်းပြစ်တာတွေပါရှိရလေလိုက်ညှို့ရဲလိုက်ပြီး6လမ်းပြစ်တာတွေတော့ရှိရညပိုင်းနဲ့ဒီနောက်ပိုင်းခုမနေ့ထီကတော့မရှိတော့ဘူးအဲ့လိုလေဒီနေ့ကတော့စိုက်နေတဲ့ဈေးတွေအကုန်ပိတ်ပြီးတော့ထားကြတယ်ဆန္ဒပြတာကဟိုတည့်ရက်ခွက်တစုဒီဘက်ရက်ခွက်တစုအဲ့လိုနေကြိုးကြပြောက်ကြပြောက်ကြထပ်ပြီးတော့ပြကြတယ်ကျင်းဒီနေရာအဲ့ဟိုသူတို့အပြင်ကိုလုံးဝထွက်မလာဘူးဒီနေရာကလည်းလမ်းနေပေါ်ကိုထွက်မလာဘူးသူတို့တက်ရေရေစကမ်းမှာလည်းတက်ဆွဲထားပါဘူးလို့
မုံရွာမှာလည်းဒီကနေ့လှည့်လည်ဆန္ဒပြတာတွေလုပ်ခဲ့ပြီးတော့တပိတ်ခေါင်းဆောင်တွေကဟောပြောခဲ့ပါတယ်မန္တလေးမြို့မှာလည်းဆန္ဒပြမှုတွေဆက်ပြီးရှိနေပါတယ်ပြည်ဦးလင်မြို့မှာတော့ဒီကနေ့အာယုံဦးတပိတ်ပြုတ်လုပ်ပြီးဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်လာရှိုးမှာဒီကနေ့မနက်ပိုင်းကတည်းကဆန္ဒပြအုပ်စုကိုဖြိုခွဲတာရှိသလိုရဟတ်ရင်တွေနဲ့ပြန်ဝဲပြီးစောင့်ကြည့်နေတာမျိုးတွေပါရှိတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီမှာကဒီနေ့9နိုင်မှာဟိုကဗလဲဖြိုထက်လောက်ကြတော့အမဖြိုတယ်ပေါ့နော်ဖြိုပြီးတော့မှဒီဘက်မှာကထူခြားတာကသူတို့ကလေးရင်တွေနဲ့ပတ်တယ်လေရင်နဲ့ဘာလို့ဖြိုးလဲတော့မသိဘူးရဲတွေလည်းလိုက်တော့ဖမ်းနေတယ်မဲ့ဒီနေ့တော့ဖမ်းမိတဲ့တဲ့တော့မကြောက်ဘူးဆိုတော့ဟိုလေရင်နဲ့ပတ်ကြတော့၃လငါးခါသူတို့ပတ်တယ်ဘာလို့ဖြိုးလဲတော့ဒီမှာလည်းမသိဘူး၃ပြီးတွေ့ရင်လက်ရှိဘက်မှာတော့ဒီလူငယ်တွေကတော့တတ်နိုင်တဲ့နီလာကနေဟိုတပိတ်နှောက်ကြတော့ဗောလေဒါပေမဲ့ကိုယ်တော့မရောက်သေးဘူးရဲတွေကြီးရောက်နေဆိုတော့ဒလန်တွေတအားပေါ်တယ်လို့ဒီမှာမြင်နေပါဘူ
းလက်နက်ကင်တပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုကိုရှောင်နိုင်မှုအတွက်ဆန္ဒပြတဲ့သူတွေဟာမနက်မလင်းငယ်အာရုံတက်ချိန်နဲ့ညဘက်တွေမှာထိုင်တဲ့ဘိတ်တွေဆန္ဒပြတာတွေလှုပ်ကြတဲ့အပြင်ကြွေးကြော်သံဆိုင်ပုတ်တွေကိုလမ်းမပေါ်မှာချထားတဲ့လူမဲ့တဲ့ဘိတ်တွေကြာဆုံးသွားတဲ့သူရဲကောင်းတွေအတွက်လှုပ်ပေးကြတဲ့ဝိညာဉ်တဲ့ဘိတ်စားတဲ့နီလန်းမျိုးစုံနဲ့ဆရာနာရှင်ကိုပြည်သူကနေကန့်ကွက်ဆန့်ကျင်ကြောင်းဆန္ဒဖော်ထုတ်ပြသနေကြပါတယ်ရှင်